အာဖဂန်နစ္စတန်နိုင်ငံကဘူးမြို့ကနိုင်ငံတကာဆေးရုံတစ်ခုမှာဆေးရုံအဆောင်ရဲတအူးကဒီကနေ့ပြစ်ခတ်တဲ့အတွက်အမေရိကန်ဆရာဝန်3ဦးသေဆုံးသွားပါတယ်။အမေရိကန်အခြေစိုက်စစ်ဆေးရုံဝန်ထမ်းအဖွဲ့တစ်ခုကထူထောင်ထားတဲ့ခူအားဆေးရုံမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။အမေရိကန်ဆရာဝန်တွေသေဆုံးမှုအတွက်လွန်စွာဝမ်းနည်းပြီးကြောင်းအမေရိကန်တန်ယုံက Twitter ကတဆင့်ဖြန့်တဲ့သတင်းမှာဖော်ပြထားပါတယ်။သေဆုံးသူတွေထဲမှာ2ဦးကသားအဖဖြစ်ပါတယ်။ပြစ်ခတ်ခဲ့တဲ့လုံညုံရေးရဲကိုသူ့ရဲ့လုပ်ဖို့ဂန်ဘက်ကပြန်လည်ပြစ်ခတ်ဖမ်းဆီးခဲ့ပြီးအခုတော့စစ်ဆေးနေတယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဆက်ဒစ်ဆက်ဒကီကပြောပါတယ
် This was an unfortunate incident this morning. The attacker was a police security guard there and he opens fire.
ကံကောင်းအကြောင်းမလှစွာပဲဒီကနေ့မနက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပြီးပြစ်ခတ်တိုက်ခိုက်သူဟာဆေးရုံမှာတာဝန်ကျနေတဲ့ရဲလုံညုံရေးဝန်ထမ်းတဦးဖြစ်ပြီးဆေးရုံကိုဝင်ထွက်နေတဲ့နိုင်ငံသားတွေကိုပြစ်ခတ်ရမှာ3ဦးသေဆုံးသွားတာပါတယောက်ဒဏ်ရာရပြီးဆေးရုံကိုပို့ထားပါတယ်တိုက်ခိုက်သူတွေကိုရဲကဖမ်းထားလိုက်ပြီးပြစ်ခတ်တဲ့အကြောင်းရင်းကိုစစ်ဆေးနေဆဲဖြစ်ပါတယ်လို့ပြောသွားတာပါဒီပြစ်ခတ်မှုမှာတာလီဘန်တွေနဲ့ဆက်နွယ်မှုရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဂတင်းတရားဆက်တဲ့ခူအားနိုင်ငံတကာဆေးရုံကို2005ခုနှစ်ကကပူးမြို့မှာဖွင့်လှစ်ခဲ့ပြီးဆရာဝန်28ဦးသူနာပြု464ဦးတို့နဲ့ကူတာပေးနေပါတယ်